ဒုက္ခသည်တွေနေရရင်ပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုယ်စားလှယ်တွေဟာမေလ18ရက်နေ့မှာဓာကာမြို့တော်မှာထပ်မံတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီး M. Shahadul Haqqi ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာနိုင်ငံသားကြီးအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ကြမှာဖြစ်ပါတယ်။နှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီး M. Shahadul Haqqi ကမှတ်ချက်ပေးရမှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမကြခင်မှာစတင်နိုင်တော့မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းပြောသွားပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးပြီးခဲ့တဲ့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီခဲ့ပြီးတဲ့နောက် 2018 ခုနှစ် February လမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည် 8,000 ကျော်ရဲ့အမည်အစင်းတွေကိုမြန်မာအစိုးရစီကိုစတင်ပေးပို့ရမှာအခု3လကြာပြီးမှ 1,000 လောက်ရဲ့အမည်အစင်းကိုပဲမြန်မာဘက်ကစီစစ်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံနေရရင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရေးကမ္ဘာ့ဘဏ်ကနေထောက်ပံ့ကြေးအမေရိကန်ဒေါ်လာတသန်းဘင်္ဂလားဒေ့ရှ်အစိုးရကိုပေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်။